ပြည်သူ့ကြံခိုင်ဖွံ့ဖြိုးရေးပါတီဗဟုကော်မတီအရေးပေါ်အစည်းအဝေးကိုလာမယ့်မေလကုန်ပိုင်းလောက်ခေါ်ယူပေးဖို့ကြံခိုင်ဖွံ့ဖြိုးရေးပါတီဗဟုကော်မတီဝင်136ဦးကလက်မှတ်ရေးထိုးပြီးပါတီဥက္ကဋ္ဌဦးသိန်းစိန်ထံကိုဧပြီလ29ရက်နေ့ကတောင်းဆိုထားတာဖြစ်ပါတယ်။အဲဒီလက်မှတ်တွေဟာပြီးခဲ့တဲ့ဇန်နဝါရီလကရေးထိုးခဲ့တာဖြစ်တဲ့အတွက်လက်ရှိအချိန်မှာတရားဝင်ဘူးလို့ပြောဆိုနေတဲ့အပေါ်ဒီနေ့သတင်းစာရှင်းလင်းပွဲကျင်းပပြောဆိုလိုက်တာဖြစ်ပါတယ်။လက်မှတ်တွေဟာအစ်စ်ဖြစ်တယ်အဟောင်းဖြစ်တယ်ဆိုတာထက်အရေးပေါ်ပါတီညီလာခံခေါ်ယူပေးဖို့ကသာအဓိကဖြစ်တယ်လို့ပါတီကနေထုတ်ပယ်ခံထားရတဲ့ဗဟိုကော်မတီဝင်ဦးဝင်းတန်းကပြောပါတယ်
။ထိုချင်းထိုကာလကလက်မှတ်ရေးထိုးခဲ့ခြင်းကိုအသုံးပြုခြင်းမပြုဘဲအေပြီလ29ရက်နေ့မှသာအသုံးပြုရစူးစီးတင်ပြခြင်းဒီလေတရားမဝင်တရားတုံ့ပြန်မှုများကိုတွေ့ရှိနေရပါသည်။လက်မှတ်၁လက်မှတ်အဟောင်းတို့ကြောင့်အရေးပေါ်ပါတီညီလာခံခေါ်ပေးရဆိုသည့်မူလရည်ရချက်မှာပြောင်းလဲသွားရအကြောင်းမရှိတကယ်သို့ထိုစဉ်ကမိမိတို့ဂါဂနာနာမတိဘဲလက်မှတ်ရေးထိုးခဲ့ရပါသည်ဆိုလျင်လည်း၎င်းရေးထိုးခဲ့သူတို့၏ဂုဏ်သိက္ခာနှင့်အဆင့်တန်းကိုသာဖော်ပြနေတကယ်သို့ဖြစ်နိုင်ပါသည
်ပါတီဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘဲဗဟိုကော်မတီဝင်အချို့နဲ့အလုံးမှုဆောင်တွေကိုထုတ်ပယ်လိုက်တာဟာတရားဝင်မှုမရှိအတိအမှန်မပြုတ်နိုင်ကြောင်းထုတ်ပယ်ခံထားရတဲ့ဗဟိုကော်မတီဝင်ဟောင်းဦးစောမြင့်ဖေကကြေညာချက်ထုတ်ပြန်ထားပါတယ်။လုံတင်လုံထိုက်တာတွေကိုတင်ပြခဲ့တဲ့အပေါ်အညှိုးအတင်းဖွဲ့ပြီးပါတီကနေထုတ်ပယ်တာဖြစ်တယ်လို့ထုတ်ပယ်ခံထားရတဲ့ဗဟိုကော်မတီဝင်ဦးအေးမောက်ကပြောပါတယ်။
ကျွန်တော်တို့ဒီပြီးခဲ့တဲ့အဆိုရအဲ့ဒီအဆိုရလက်ထက်မှာလုံတင်လုံထိုက်တာတွေပြည်သူတွေအတွက်ကျွန်တော်တို့တူရအားလုံးဝိုင်းဝန်းတင်ပြခဲ့တယ်။တင်ပြတဲ့အပေါ်မှာသူတို့တွေကဒါကိုအမျိုးအသေးသဘောမျိုးနဲ့ကျွန်တော်တို့တူပြီးဖွဲ့ပြီးတော့ပါတီဝင်ဖြစ်မှာဒါထုတ်ခဲ့တာပဲ။ဘာစကံဘာနီလာနဲ့မှညီညွတ်ထူဆိုတာကျွန်တော်တို့တူပြီးလုပ်ခဲ့ပါ။ဘယ်ပါတီရဲ့ကိုရဲ့ကျွန်တော်တို့အောက်ကိုလည်းကျွန်တော်တို့မဟုတ်ငဲ့ပါဘူး
။ပါတီညီလာခံကျင်းပပေးဖို့တောင်းဆိုတာဖြစ်ပြီးပါတီညီလာခံအစ်စ်တရဲ့ခေါ်ယူခိုင်းတာမဟုတ်ဘူးလို့ထုတ်ပယ်ခံထားရတဲ့ဗဟိုကော်မတီဝင်ဦးဝင်းတန်းကပြောပါရယ်
။တက်တန်းကုံဆုံးခြင်းမရှိသေးသောပထမအကြိမ်ပါတီညီလာခံကရွေးချယ်တာဝန်ပေးထားသောပါတီဘိုးကော်မတီအစည်းအဝေးနှင့်အရေးပေါ်ပါတီညီလာခံခေါ်ယူပေးရန်တောင်းဆိုခြင်းသာဖြစ်ပါသည်ပါတီဘိုးကော်မတီအစည်းအဝေးသည်တစ်နှစ်တစ်ကြိမ်ကျင်းပရန်ဖွဲ့စည်းပုံစီမင်းရပါတီဝင်များ၏ရပိုင်ခွင့်နှင့်အညီလဲတောင်းဆိုခြင်းဖြစ်ပါသည်လိန်လယ်လှည့်ပြား၍တောင်းဆိုခြင်းမျိုးလုံးဝမဟုတ်ကြောင်းပါတီဖွဲ့စည်းပုံစီမင်းနှင့်အညီတရားသဖြင့်တောင်းဆိုခြင်းဖြစ်ကြောင်းနှင့်ပါတီညီလာခံအစ်စ်တရက်ကိုခေါ်ယူပေးရန်တောင်းဆိုခြင်းမဟုတ်ကြောင်းရှင်းပြနေပါသည်
။ကြံခိုင်ဖွံ့ဖြိုးရေးပါတီရဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းအရပါတီဗဟိုကော်မတီဝင်ထက်ဝက်ကျော်ကဗဟိုကော်မတီအစည်းအဝေးကျင်းပပေးဖို့တောင်းဆိုမယ်ဆိုရင်ကျင်းပနိုင်တယ်လို့သတ်မှတ်ထားပါတယ်။ကြံခိုင်ဖွံ့ဖြိုးရေးပါတီမှာဗဟိုကော်မတီဝင်219ဦးရှိပြီးလက်မှတ်ရေးထိုးတောင်းဆိုသူ136ဦးရှိရာဖြစ်ပါတယ်။ကြံခိုင်ဖွံ့ဖြိုးရေးပါတီရဲ့ဗဟိုကော်မတီအစည်းအဝေးကို2015ခုနှစ်မေလ30ရက်နေ့ကနောက်ဆုံးအကြိမ်ကျင်းပခဲ့ပါတယ်ရှင်။